ya tai tai san le mo ni di lut lai yin ni bo myama nai ngan ma do lut lai ni jin ba ni de a chein bo da jaw mingala shi ye di lo ni myu ma saka pyo ngwe ya da jano kan thu re lo be ko 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 yong chi ba le a lo lut lai yi ma do shi bu a ye chi ba le ba pyu lo le so ro jano a lut lai yi ya de nei ma mwe la lo ba 66 ni myaw lut lai yi nei ne du jano de le ခုလာမဲ့ဇန်နဝါရီ18ရက်နေ့မှာ66နှစ်ပြည့်တော်မှာဖြစ်ပါတယ်ဒီကနေ့ပဲကျွန်တော်ဘဝပြန်လည်ပြီးတော့နောက်ပြန်ကြည့်ရဲ့ဒါလေး Facebook မှာကျွန်တော်ရေးမိပါတယ်ဘဝချင်းသေးလေပြန်ဆိုပြီးတော့ဒါလေးကိုကျွန်တော်ပြန်တွေးကြည့်တဲ့အခါမှာကျွန်တော်ဘယ်လိုဘဝဖြတ်တန်းခဲ့တယ်ဘာကိုယုံကြည်တယ်ဘာကိုကျင့်သုံးခဲ့တယ်ဆိုတာလေးလည်းပြန်တွေးမိပါတယ်လူလူနဲ့လူရင်းပြောရရင်ကျွန်တော်ငယ်ဘဝကပြည့်စုံတဲ့ဘဝတစ်ခုဟုတ်ခဲ့ပါဘူး။အများအပြင်တော့ကိုဝါကိုကူပြီးတော့ကိုချီတော့ပေါ်ကိုရက်ခဲရတဲ့ဘဝမျိုးဖြစ်ပါလေ။အဲ့တော့ဒီဘဝမျိုးမှာကျွန်တော်ယုံကြည်တာလေးတွေအချို့ရှိပါလေ။ပထမအဆုံးယုံကြည်ချက်ကတော့ရိုးရိုးလေးပါပဲ။ရိုးရိုးချင်းမြင့်မြင့်ချမ်းဆိုတဲ့အယူဆပဲဖြစ်ပါလေ။ဒါအများတန်းရိုးသားသားပဲနေခဲ့တယ်ဒါပေမဲ့စိတ်ကတော့အမြဲတမ်းမြင့်မြတ်မှမှကျွန်တော်စိတ်ကိုအမြဲထားခဲ့ပါတယ်။နောက်ဒုတိယယုံကြည်ချက်တစ်ခုကတော့ဘဝမှာအားကိုးစရာနည်းခဲ့တဲ့အတွက်ကြောင့်ကျွန်တော်ဘဝရဲ့ထွက်ပေါက်အဖြစ်ကျွန်တော်ယုံကြည်အားကိုးခဲ့တာတော့ပညာရည်ချင်းပဲဖြစ်ပါတယ်။တန်းတဲ့နဲ့မြပညာရဖို့ကိုအယုံဆက်ခဲ့တယ်။စူးစားခဲ့တယ်ပေါ့နော်။ငယ်တုန်းကကြားခဲ့မှုရဲ့အကားတစ်ခုကိုလည်းဆောင်ပုတ်ဖြစ်ကျွန်တော်သုံးပါတယ်။အဲ့ဒါကတော့ပညာရှာပမာတဖုံးစာဆိုတဲ့စကားပဲဖြစ်ပါတယ်။အဲပညာရဖို့ကိုကျွန်တော်ကြိုးစားတာခဏချင်းကြည့်ပါခဏချင်းကြည့်ကျွန်တော်လူတွေကပညာရှင်လို့ခေါ်ဝင်မဲ့လို့အမှန်ကတော့ကျွန်တော်ပညာတဲ့မဟုတ်သေးပါဘူးပညာဝဲပါပဲလေ့လာလို့မဆုံးသေးတဲ့မူလကသာပညာကိုကျွန်တော်နေ့စဉ်လေ့လာနေစဉ်ပဲဖြစ်ပါတယ်။အဲနောက်ယုံကြည်တာတစ်ခုကတော့လူဆိုတာတာဝန်၃ရရှိတယ်။ပထမတာဝန်ကအဲ့တော့ဒီကိုတက်မြောက်လို့ရမယ်ဒုတိယတာဝန်ကတော့အဲ့ဒီတက်မြောက်တဲ့အရာကိုတည်တယ်ပို့ပြီးတော့ထူးချွန်အောင်တက္ကံကတ်ဖြစ်အောင်မြေကြိုးစားရမယ်တတိယကတော့ကိုတက်တမြောက်ဦးလူငယ်တွေကိုပြန်လဲညှဝေးရမယ်ဆိုတဲ့တာဝန်ကိုကျွန်တော်ယုံကြည်ပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်ယုံကြည်ချက်ကတော့လူဆိုတာဘဝတစ်ခုကိုလူတိုင်းပိုင်ပါတယ်ဒီဘဝတစ်ခုပန်ဆိုင်တဲ့ကာလအတွင်းမှာလူသားအကျိုးတော်ပဲဖြစ်ဖြစ်မိမိရဲ့နိုင်ငံအတွက်ပဲဖြစ်ဖြစ်သုံးစုံတစ်ခုတော့ကြံရစ်ခဲ့တဲ့ဆိုတဲ့အယူဆပဲဖြစ်ပါဘူးခုလိုအသာပြောခွင့်ရတဲ့အတွက်ကျွန်တော်အထူးဝမ်းမြောက်မိတဲ့အပြင်မြန်မာနိုင်ငံသူနိုင်ငံသားများအလုံးစိတ်ချမ်းသာခြင်းကိုယ်ကျေးဇူးခြင်းနဲ့ပြည့်စုံပါစေအထူးသဖြင့်ဘဝမှာအပြည့်စုံတဲ့လူငယ်များရှိခဲ့ရင်ကြိုးစားအားထုတ်မှုရှိခဲ့ရင်နောက်ချေးပုံကလည်းကြပေါက်နိုင်ပါတယ်ဆိုတာလေးကိုတော့ယုံကြည်ကြစေချင်ပါတယ်အလုံးကိုကျေးဇူးတင်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်